ဂျပန်ဝန်ကြီးချုပ်သည့်ဖူမီယိုကီရှိဒါဟာဒီပကောင်းဆောင်တယောက်နဲ့ပထမဆုံးဆက်သွယ်ပြောဆိုမှုဖြင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဒီကနေ့တယ်လီဖုန်းဆက်စကားပြောခဲ့ပါတယ
်から20分程度米国バイデン大統領と
ဂျပန်အမေရိကန်မဟာမိတ်အားကောင်းစေဖို့နဲ့အင်ဒိုပစိဖိတ်ဒေသလွတ်လပ်ပြီးလမ်းပွင့်စေရေးအတူတကွလုပ်သွားကြမယ်ဆိုတာသမ္မတဘိုင်ဒန်နဲ့အတူကျွန်တော်တို့အတည်ပြုခဲ့ကြပါတယ်ဂျပန်နိုင်ငံကာကွယ်ရေးအတွက်အကူအညီလှုပ်ဆောင်သွားမယ်ဆိုတာသမ္မတဘိုင်ဒန်ကအခိုင်အမာပြောပါတယ်။တရုတ်နဲ့နော်ကိုရီးယားလိုဒေသတွင်းမှာရင်ဆိုင်နေရတာတွေအတွက်အနီးကပ်လက်တွဲလှုပ်ဆောင်သွားကြဖို့လဲကျွန်တော်တို့အတည်ပြုခဲ့ကြပါတယ်လို့ဝန်ကြီးချုပ်ကိရှိဒါကပြောပါတယ်။သူတို့နှစ်ဦးမကြခင်မှာနယ်နယ်ချင်းဆိုင်တွေ့ဆုံဆွေးနွေးရေးစီစဉ်မှုမျှော်လင့်ထားတယ်လို့လည်းခေါင်းဆောင်နှစ်ယောက်ကပြောပါတယ်။ဝန်ကြီးချုပ်အဖြစ်တစ်နှစ်ပဲတာဝန်ထမ်းဆောင်ပြီးတဲ့နောက်နှုတ်ထွက်သွားတဲ့ယိုရှိဟိဒေဆုဂတ်နေရာမှာမစ္စတာကိရှိဒါကိုဝန်ကြီးချုပ်တည်အဖြစ်တနင်္လာနေ့အစောပိုင်းမှာဂျပန်လွှတ်တော်ကရွေးကောက်တင်မြှောက်ခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါအရေးကင်ပြယ်လှုပ်ဆောင်မှုနဲ့ဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေချိန်မှာပဲတိုကျိုအိုလံပစ်အားကစားပွဲလှုပ်ခဲ့တာတွေကြောင့်ဝန်ကြီးချုပ်အောင်ဆုဂတ်အပေါ်လူလူထောက်ခံမှုကြာဆင်းသွားခဲ့တာဖြစ်ပါတယ်